Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုဒိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်းပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ FBI အကြီးအကဲတစ်ကိုမကြခင်ရွေးချယ်နိုင်လိမ့်မယ်လို့သမ္မတထွန်းကပြောပါတယ်။မြောက်ကိုရီးယားကပက်တင်းတပ်ဒုံးကျည်တစ်ခုကိုဆန့်တပ်ပစ်လွတ်လိုက်ပါတယ်။ EU စာနာမှုအကူအညီပေးရေးမဟာမင်းကြီးဟာရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတန်နဲ့တူတင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံအတွင်းတရုတ်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့
နှစ်ပတ်လောက်ကပဲကျွန်တော်မတည်ကျုံကိုရောက်ပြီးပြန်လာတယ်။အဲ့မှာရေနံတင်သင်းမောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကြီး၁၂ခုကိုဖြဲ့ပြီးတော့ရုပ်ပြီးပဲပို့နေပါပြီ။ဒါပေမဲ့အဲ့ဒီကကျေးရော်ဒီရဲ့လူမှုဖွံ့ဖြိုးရေး
ညဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါမယ်ရှင
်။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရိုအကြီးအကဲအသစ်အမည်ကိုအစောဆုံးရှေ့သတင်းပတ်အတွင်းမှာသိရှိနိုင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ FBI အကြီးအကဲအသစ်ဘသူဖြစ်မယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ဗာဂျီးနီးယားပြည်နယ်လင့်ချ်ဘတ်မြို့မှာရှိတဲ့ Liberty Tech တို့ရဲ့ပွင့်လင်းသမင်အခမ်းအနားမှာမင်းကွန်းပြောကြားဖို့အသွာ Air Force 1လေယာဉ်ပေါ်မှာတမရထရန့်ကသတင်းတောက်တွေကိုပြောပါတယ်။ FBI ကြီးကဲ James Comey ကိုအငင်းပွားဝေရာယာရုကဖယ်ရှားပြီး၄ရက်အကြာမှာတမရထရန့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ Comey ကိုယာရုကဖယ်ရှားလိုက်တဲ့အပေါ် Washington DC မြို့မှာအခုချိန်ထိပြောဆိုဆွေးနွေးနေကြဆဲဖြစ်ပါတယ်။တမရထရန့်ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့အရှေ့အလယ်ပိုင်းနဲ့ဥရောပတိုက်တို့ကိုထောက်ခါမဲ့တောက်ကြနေမှာအစ်စ်ရွေးချယ်မဲ့သူရဲ့အမိကိုကြီးညာနိုင်မလားလို့သတင်းတောက်တွေကမေးတဲ့အခါမှာတော့အဲ့ဒီနေ့မှာကြီးညာနိုင်ဖို့ဖြစ်နိုင်ကြောင်းပြန်လည်ထေချာခဲ့ပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့လွတ်တော်အမတ်တွေအပါအဝင်လူပေါင်းတရာစင်နီးပါးကို FBI အကြီးအကဲရာထူးအတွက်တမန်ထရန့်ကထည့်သွင်းစဉ်းစားနေတာဖြစ်ပါတယ်။အဲ့ဒီထက်ကအနည်းဆုံး၅ဦးကိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions နဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein တို့ကစနေနေ့မှာလူတွေ့မြင်းများမှုစီစဉ်ထားပါတယ်။တမရ George W. Bush လက်ထက်ကတရားရေးဌာနမှာအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Alice Fisher ဟာလည်းစနေနေ့မှာလူတွေ့မြင်းများမှုစီစဉ်ထားတဲ့အထဲပါဝင်ပါတယ
်။တမရ Donald Trump ရဲ့ကမ္ဘာစီးပွားရေးဆိုင်ရာချင်းကပ်လှုပ်ဆောင်မှုဟာစစ်မှုထိပ်သီးနိုင်ငံကြီးတွေအတွက်ပိုးပြီးအဆင်ပြေစေမယ်လို့ယုံကြည်ကြောင်း American ဘဏ္ဍာရေးဝန်ကြီး Stephen Mnuchin ကအီတလီနိုင်ငံဘာရီမြို့မှာကျင်းပတဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာကမ္ဘာဘဏ္ဍာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြောကြားလိုက်ပါတယ်။တောက်ကြနေ့မှာစတင်ကျင်းပတဲ့ G7 အဖွဲ့ဝင်တွေရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအပြီးမှာဝန်ကြီးမနူချီကဒီအစည်းအဝေးရောက်လာသူတွေဟာစနေနေ့မှာပိုးပြီးတက်တောင်တက်တာရှိလာတာတွေ့ရပြီးအခုဆိုရင်တမရထရန့်ရဲ့စီးပွားရေးဆိုင်ရာသတင်းစကားတွေကိုနားထောင်ဖို့သူနဲ့အချိန်ယူပြီးတွေ့ဆုံကြတယ်လို့ပြောပါတယ်။တကယ်လို့ကိုကျိုးစီးပွားကာကွယ်မှုဝါဒကိုပြန်ပြီးအသက်သွင်းမယ်ဆိုရင်ဗန်းစနစ်ပြုပြင်ရတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာလိုကိစ္စရပ်မျိုးတွေနဲ့ကမ္ဘာတဝန်းစီးပွားရေးကျဆင်းတဲ့ဒဏ်ကိုခံရမှာစိုးရိမ်နေကြတယ်။ G7 နိုင်ငံတွေကအမေရိကန်တမရရဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုတည်ဖို့အတွက်စ조사လာကြတာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးဆိုင်ရာဥတီမှုပြောင်းလဲလာတာနဲ့ပတ်သက်ပြီးအစည်းအဝေးမှာအထူးသဖြင့်ဝန်ကြီးကကုန်သွယ်ရေးလွတ်လပ်ခွင့်ဒါမှမဟုတ်မျှတမှုမရှိဘူးလို့တတ်မှတ်ရင်အမေရိကန်ပြည်ထောင်စုအနေနဲ့ကိုကျိုးစီးပွားကာကွယ်မှုဝါဒကိုကျင့်သုံးခွင့်ရှိတယ်လို့ပြောကြပြီးဂျပန်နဲ့ဥရောပနိုင်ငံတွေကကိုယ်စားလှယ်ရဲ့စိုးရိမ်မှုတွေရှိလာတာဖြစ်ပါတယ်။ပြည်내ဘဏ္ဍာရေးဝန်ကြီးမီရှဲလ်ဆက်ပန်ကတော့အမေရိကန်ဆိုးရအဖွဲ့အနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်တဲ့တူညီတဲ့စိတ်ဓာတ်ဆက်ထားဖို့လုံးဝလိုအပ်တယ်ဆိုတာကိုဂျန်ဖွဲ့ဝင်6နိုင်ငံကပုံမှန်လေးလေးနဲ့တချို့ဆိုတိုက်ရိုက်ပြောကြတယ်လို့ဆိုပါတယ်။ဂျပန်ဘဏ္ဍာရေးဝန်ကြီးတာရိုအာဆိုကလည်းလွတ်လပ်တဲ့ကုန်သွယ်မှုဟာစီးပွားရေးပိုကောင်းလာစေတာမို့ဒါကိုမပစ်ပယ်သင့်ပါဘူးလို့ပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတန်ပြီအနောက်ဖက်ကမ်းခြေအနီးကနေတင်းငွေနဲ့မှာဆန်းတပ်ပြစ်လုခဲ့ကြအောင်တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘလို့ဒုံးကျည်အမျိုးအစားမျိုးဖြစ်တယ်ဆိုတာကိုရုတ်တရက်မတိရသေးတဲ့အကြောင်းကိုရီးယားစစ်ဖက်အရာရှိတွေကရိုက်တာသတင်းဌာနကိုတယ်လီဖုန်းကတဆင့်အစောပိုင်းမှာပြောကြားခဲ့ပေမဲ့မြောက်ကိုရီးယားအခြေစပ်ယုံဟပ်သတင်းဌာနကတော့အခုပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာပက်ထင်းတပ်ဒုံးကျည်ဖြစ်တယ်လို့အတည်ပြုပြောဆိုရတယ်။မြို့တော်ပျောင်ရန်ရဲ့အနောက်မြောက်ဖက် Kusong de Dagani, di Dongji go, Pilu Lightalo Subare, Dinihamia Goriaga, Talapi Dongji, Tisanirello, Usare, Yingale Talapi Dongji, de Santa Pilu Kere, de Tapibare, Akupilu Muhammia Goriaga, Lungere Drena Palauga, Dongji, Pilupi, Minneba and Duma, Piacha, Toka Bidena, Promazongji, Santa Pilu Chinle Chibare, Miakuria, Akupetinda Dongji, Santa Pilu Muha, Guratamagaya, Sumchacheco, Chupoya, Jabi, Diloya Apo, Japan and Nene Pientan Gangwajang, Japan Suya Wunji Wunji Apwe Wunjo Yoshihida Sugaga, Tening Nima Jobare, Japan Wunjijo Shinzo Abigale, Aladu Gangwajang, Trinidad Digo, Jojagabare.
American Tamara Donald Trump has Sanini Ma Virginia Pine Lynchback Mashire, Liberty Tech Lu Buenin the Pen, Trepamazo, Mengon Jojagabare, Detect Lu American and Chisan Korean, Jang Jang Pippi, Jang Ojiha Tamara Trump was Southern Talkan Gadu Pippare, Inganima Pironsu Sonsani Bureau FBI, Hunjamu James Comigo, Yarugani Pilcha Kedding as Happy, Aku Parmazo Pipparita Lima, Tamara Gupian Dura Rabba, Mr. Comi Happy and Netamara Jiko Puekan, Trani Meswamun, Russia Suaru Jasenem, who she machine. Russia, a cancanago, some zans Liberty take a the Liberty Jerry Fowler Junior, Ha, even Gilly Mr. Trump, yeah, the Kuni Pigger, Tetra, Losha, the Guerlain, the Namiji, TV, Jaho, say, Tata Uba. But I can get a cow can get a few, two different sit down, yeah, Tamanu, don't say, go, Yaganova, Tamara Trump, yet the Adrian Tamara, Tawan Chansamugo, Taukan, Nijima, even get it clean and leave on the bone, Loga, Taukan, Pigger, up your body.
ယူအေဗီကတည်းကမနက်ဖြန်မှာပါဒါစစ်စစ်လေးကိုမနက်6:00ကနေ9:00အထိ 92.39 kHz 9:39 9:39 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ
190 kHz EU, Uyopa Tamagaye, Sanamu Kuni, Beijing, and Pripeka, Shishin, Sayamahamini, Christo, Stylia Nitsa, Nema, Asoya, Town, Shidurin, and Dresombi, Sanamu Kuni, Bese, Sayam, Nibi, and Chinidigo, Lila Bodre, Nemanangama, Mela, Sani, and Nigan, and Selianity, Leba Yashinibale, Stylia Nitsa, Yakambine, Adrenga, Sanamulu, Anid, and Chinidigo, Kura, and Lila, Nambu, Dress, Sidri, Mugu, Sinin, Namanga, Yashila, Down, Pine, Asoya, Yashidiga, Piovare, Mahamini, and Nine, EU yet Sanamu Kuni Pi Sanya Simaganigo Tening Matoya Lila Mapare, EU Nanganjamuara Yia Chike, Federica Mugarini, Nangano Damigo Gampoko, Don San Sujiro Bawin, Mr. Stylia Nitsu, Mila Sanyanima Twisong Bidenau, EU Mhamini to Unine, Yakampin and Yobango, Parmazon Jane Twaya foot the body mu Yashikara Chipare, Mila Sanyaniga Nomanangango Yalare, Mahamini Stylia Nitsa, Nomanangango EU got Sanamu Kuni it did. Tapimi a jang lady in Yagabare, EU Unine and Yamanangu Mimitajang, Tajang Lem Yamanang address Sanamu Guni in it, B and the Shocha is a Guni address, Yuru Sanatan, a Guni Bibu season Tajang, a Kubime a Guni Digani Bidoka, Yensania to the address, a second Amai Lungan in it, the Baba B and the Edigo in San Yi address, a Tauku Puma Pichang, Mahamini Stalia Nitska Piovare, a Ku. Bime EU Akuni Dedega, Yuru Kodangoro, Yakan Shane, Kachimpine, the Adwin, Pripaka Pine, the Dare Machine, Lumu Taiwane, the Sanamu Kuni, the Daya Pitoma Pibane, Jane, Yuru Tongangoro, the Baba B and the Dan Shocha Y Lunganima, a Tongbutoma Pibare, EU Aku, Yamanango Bene, Pere Akuni Dedeha, Downet Shita Asha Dita, where EU got Pebu Shire, Yuru Nasakuna Danega, the Tate Dita Lepibare. Mahamini Stalia Nita, Yakampinego Kim Second, Nebiroma Pironzo Wunji in a Twisson Sunigabare.
Pakistan, Namio Payman, type worried young Owen Ship Young Pajar, Pashtu Lumusu, Tamal Miazaha, Dilan Hamai, Muslim Rea, Ramada Uboda, Matangema, Niayan Pianuya, and Lubibo dress, so I go down Sujabare. The Vinus I go by Ucho Quinyatari, Nelby, Waziristan Kian, Dandi, Diba Kayuaga, Danda Midazu, Natal Lia Laha, a chicken loa chedrima pison, a Yaisa Kanima, Nitania Lapipare, Lumusu in Nitan Dilarima, Pakistan Sitaka, Natal Salikunika Sabi, Situja Pori Chimon. ဒီနေ့ကျွန်တော်တို့ပြောမယ့်အကြောင်းအရာကတော့ပါကစ္စတန်ရဲ့ကနေလူပေါင်းတန်းကျော်အုပ်ရင်ရှေ့ပြောင်းခဲ့ရတာဖြစ်ပါလိမ့်။မြောက်ပိုင်းဝါစီရစတန်ဒေသကခုချိန်ထိနိုင်ငံတကာအကြမ်းဖက်ဖွဲ့တွေရဲ့ချက်ချသေးတာဖြစ်နေတယ်လို့မကြသေးခင်ကပဲအမေရိကန်တပ်မှုတွေကနေပစ်တင်ဝေဖန်ခဲ့တာပါ။အဲ့ဒီဒေသဟာတာလီဘန်တွေနဲ့အာဖဂန်နစ္စတန်နိုင်ငံမှာပုံကမှုတွေလုပ်နေတယ်။ဟာကန်န ဒီနေ့ဆက်တည်တဲ့အများစုဟာလုံခြုံမှုရှိလာနေပြီဖြစ်ပြီးဒေသခံတွေကိုနေပြန်ခွင့်တစ်ဖြည်းဖြည်းချထားပေးမှာဖြစ်ကြောင်းပြောကြပါတယ်။ကုလသမဂ္ဂကမန်းချက်ရဝန်ရွှေပြောင်းရတယ်မိသားစုပေါင်းက6000ဝန်းလောက်ရှိနေတာပါ။အများစုကအင်းကြီးချင်းအာဖဂန်နစ္စတန်နိုင်ငံတွေကခို့ဆဲမှာခိုးလုံကြပြီးပါကစ္စတန်နိုင်ငံနဲ့မှာပဲအနီးအနားမျိုးရမှာထွက်ပြေးခိုးလုံကြသူလည်းအများပြားရှိနေပါတယ်။
တင်တဲ့နိုင်ငံမှာရှိလာတွင်ကျင်းပဖို့ရှိတဲ့လွတ်တော်ရွေးကောက်ပွဲတွေမှာတချင်ကဘူးဖိုက်တာလို့ခေါ်တဲ့နွားရိုင်းကစားတဲ့နွားရိုင်းနဲ့ကစားပြီးတပ်ပြခဲ့သူအမျိုးသမီးဗီဒီယိုဂိမ်းစ်လုပ်ငန်းပိုင်ရှင်တထေးကြီးသင်ချပညာထူးချွန်ထက်မြက်သူတို့ဟာပါတီအတွက်အနိုင်ရရှိရေးအတွက်ဆောင်ရွက်ပေးနိုင်မယ်အမှတ်လောင်းနေဖြစ်တယ်လို့သမရအဖြစ်ရွေးကောက်တင်မြောက်ခံထားရတဲ့အီမန်နွယ်မက် ဲ့ရုပ်ောက်ပွဲမှာအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူလှုပ်ဆောင်လို့ရပြင်ပြောင်းလဲမှုတွေအောင်မြင်ရေးအတွက်လွတ်တော်မှာအမှတ်နေရအများစုအနိုင်ရဖို့လိုအပ်ပါတယ်။မိသောပင်ဖြစ်စေကမူသူဟာပထမဆုံးအနေနဲ့ကတော့ပါတီမရှိတဲ့သမ္မတတအူးဖြစ်လာမှာပါ။သူစတင်တည်ထောင်ခဲ့တဲ့ Emerge ရှစ်တို့လို့အမည်ရတဲ့လှုပ်ရှားမှုကတော့သမ္မတရုပ်ောက်ပွဲမှာအနိုင်ရရေးတက်တဲ့အတွက်ရည်ရွယ်ပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်အဲ့ဒီရည်မှန်းချက်အခုချိန်မှာပြည့်ဝသွားပြီဖြစ်တဲ့အတွက်တမယိုးကြနိုင်ငံရေးပါတီတွေကိုအနိုင်ရရေးအတွက်သူ့ရဲ့လှုပ်ရှားမှုကြီးကိုနိုင်ငံရေးပါတီအဖြစ်ပြောင်းလဲပြည့်ရတော့မှာဖြစ်ပါတယ
် Rhode Island ပြည်နယ် YMCA အသင်းကမိခင်သူကိုသူတို့အဆောက်အဦတဲ့လွတ်လွတ်လပ်လပ်ကလေးနှုတ်တိုက်ခွင့်မပြုတဲ့အတွက်မိခင်က YMCA အသင်းကိုတရားစွဲခဲ့ပါတယ်မိခင်ဖြစ်သူ Elizabeth Gordon ကိုစား American Civil Liberties တမကက Ocean Community YMCA ကိုတရားစွဲပေးခဲ့ပါတာဖြစ်ပါတယ်ကလေးသုံးအောင်မိခင်ဟာဒီ YMCA အသင်းမှာအချိန်ပိုင်းအလုပ်သမားတူဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုစောဝင်လိုက်တဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝင်ရောက်နားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံတွင်းတရုတ်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့အရင်စပါမယ်ရှင်ပေကျင်းမြို့တော်မှာကျင်းပမဲ့ Belt and Road Forum ထိပ်တီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာလို့တင်စားခေါ်ကြတဲ့ကမ္ဘာလမ်းမကြီးကနေကုန်းသွယ်မှုလမ်းကြောင်းတွေပွင့်လာနိုင်တဲ့အမျှမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလည်းစီးပွားရေးအဆက်ဆက်တွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြတာပါ။ဒီချိန်ထဲမှာပဲစီးပွားရေးနဲ့ကုန်းသွယ်မှုတွေမှာတစ်ဖက်သက်မဖြစ်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာကြိုတင်ပြင်ဆင်ဖို့လိုမယ်လို့လည်းထောက်ပြနေကြပါတယ်။အပြည့်အစုံကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘေကျင်းမြို့တော်မှာကျင်းပမဲ့ Belt and Road Forum တက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။စောက်လုပ်ရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးစီးပွားရေးနဲ့ကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစင်မှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန်းကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြလေရှိပါတယ်။ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြန်မာရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေးကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကြားမကျေနပ်မှုတွေလည်းပေါ်ပေါက်နေတာပါဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ
်ကြောက်ဖြူစီမံကိန်းတစ်ခုပေါ့လေပထမတစ်ခုကတော့ပိုင်လိုင်းတွေ့တာပေါ့တော့နောက်တစ်ခုကအခုလောလောဆယ်ရေနံတင်သင်္ဘောကြီးတွေစိုက်နေတဲ့စိတ်ကမ်းပေါ့နော်ကနေပတ်သက်ပြီးတော့ကျွန်တော်အချိန်ကြီးတော်တော်လေးဆိုးသွားနေတာကျွန်တော်မကြခင်လေးတွေကလွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်မတိကျုံကိုရောက်ပြီးပြန်လာတယ်အဲ့အဲ့မှာရေနံတင်သင်္ဘောကြီးတွေကပ်ပြီးတော့ရေ ဒီနန်ဒီကိုပြပါအဲ့မှာတန်းကြီးဆက်နှစ်ခုကိုဖြဲ့ပြီးတော့ရုပ်ပြီးပဲပို့နေပါတယ်ဒါပေမဲ့အဲ့ဒီကကြေးရော်တွေလူမှုဖွံ့ဖြိုးရေးအနေနဲ့ဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာဆိုတော့ကတော့ရုပ်ပြီးပဲကတတိကဝတ်တွေနောက်အစိုးရဘက်ကတတိကဝတ်တွေကဘယ်လိုလိုရှိမှန်းတော့ကျွန်တော်မသိဘူးပွင့်လင်းနေတာမို့လည်းမရှိဘူးအဲ့ဟာနဲ့ပဲပြည်သူတွေ ဘာမှဟိုဖွံ့ဖြိုးတိုးတက်မှုတွေခံစားမှုမရှိတော့ကျွန်တော်တွေ့ခဲ့ရတယ်ကုတဲ့ဒီလေးသိမြင့်တဲ့နာတွေကလည်းတိုးလို့တိုးတိုးလို့တန်လာရင်ရှိနေတာတွေ့ရတယ်အဲ့တော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လာရင်နံပါတ်1ကကျွန်တော်တို့ပွင့်လင်းမြင်တာဘူးပေါ့လေပွင့်လင်းမြင်တာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေကျွန်တော်တို့လိုတယ်လို့မြင်ပ
ီမံကိန်းတွေနဲ့ပတ်သက်လို့အရက်သားအစိုးရအသစ်နဲ့ဆွေးနွေးမှုတွေရှိနေပါတယ်။ဒီပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘယ်ပြည်နယ်မှာမှဇွန့်မလုပ်စေချင်ဘူးလို့အကြံပြုပါတယ
်။အတိကာတော့ပြည်သူလူထုရဲ့ဆန္ဒကိုနားထောင်ပေးဖို့ပါအခုဒီမိုကရေစီကိလေရောက်လာပြီဆိုတော့ဒီခေါင်းဆောင်တွေကဟိုတရုတ်ခေါင်းဆောင်တွေပဲဖြစ်ဒီကျောညမာနိုင်ငံကခေါင်းဆောင်တွေပဲဖြစ်ဒီဒေသခံပြည်သူလူထုရဲ့သဘောထားသူတို့ရဲ့အသံpublic voice ကိုအလေးထားဖို့လိုအပ်ပါတယ်အဲ့ဒါကိုဥပေက္ခပြုရမှဇွန့်လုပ်မယ်ဆိုလို့ရှိရင်တော့မကောင်းနိုင်ပါဘူးအဲ့ဒါကြောင့်မလို့ဒီဟာအခုပြည်သူလူထုကလူလားတလားမလူလားတလားဒီအဒီစီမံကိန်းကိုထောက်ခံတော့ခံတော့ဆိုတဲ့ကြလေလာပြီးရှိပြီးမှဒီလိုသူသဘောထားနဲ့တရားတွေသုံးဖြတ်ဖို့ရှားမှမှန်ကန်နိုင်မယ်လို့ယူဆတယ်ဗျ။အဲဒီလိုသူရဲ့သဘောထားဆန္ဒကိုမဆန့်ကျင်မဲ့လို့ပို့လို့တယ်။ဒါကြောင့်မလို့ပုလိမီတာမောအဓိကဖြစ်တယ်ဗျ။
တရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလန်းရေလန်းနေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါ။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစိုးစိတ်အားတန်နေကြပါတယ်ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမြတိုးတက်ရေးကိုမြှင့်တင်မှုအတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနှားဆင်ရပါမယ်ဒီတစ်ပတ်မှာတော့တရုတ်အစိုးရရဲ့ပိုလန်မှကြီးတိဆောက်ရေးစီမံကိန်းမှာမြမပြည်ဟာအဓိကအချက်ချကြတဲ့နေရာတစ်ခုဖြစ်ကြောင်းဦးအောင်ခင်ကတုံသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနှားဆင်နိုင်ပါပြီရှင်
ရောက်ပေါ်လာမှဒီလာက One Belt One Road Forum ပေကြီးမှာကျင်းပပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့ပေါ်လာမှရဲ့ရှေ့ပြေးတွေအကောင့်တွေဖော်နေတာအတော်လေးကြားနေပါပြီ။မြန်မာတရုတ်ရေနံဓာတ်ငွေပိုက်လိုင်းကိုပေါ်လာမှရဲ့ရှေ့ပြေးအဖြစ်တရုတ်ကမြင်ပါတယ်။ဒီပိုက်လိုင်းဟာတရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပါဝင်တဲ့၄နိုင်ငံစီးပွားရေးဇင်းကြံအတွေ့လဲစံနမူနာကောင်းဖြစ်တယ်လို့မြင်ပါတယ်။မြန်မာဟာပိုက်လိုင်းအခွန်ငွေသာမကပဲရေနံစိမ်းတန်ချိန်နှစ်တန်းနဲ့တဘာဝဓာတ်ငွေကုဗမီတာတန်း2000ရရှိမှာဖြစ်ပါတယ်။ပိုက်လိုင်းစီမံကိန်းမှာအမှုတန်း1000ကျော်ရှိတဲ့အနေနဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကျွမ်းကျင်လုပ်သားတွေအတွက်အခွင့်အလမ်းကောင်းဖြစ်ပါတယ်။ပိုက်လိုင်းစီမံကိန်းကိုဒေသခံတွေလက်ခံလာအောင်လူမှုဘဝမြင့်တည်ရေးအတွက်စာတင်ကြောင်းဆေးရုံဘိုးဘွားရိတ်တာရေတွင်းရက်စစ်ဓာအားနဲ့လမ်းပန်းဆက်သွယ်မှုကိုတရုတ်ကဆောင်ရွက်ပေးပါတယ်ခေတ္တပိုလမတိဆောက်ရေးအတွက်မြန်မာနိုင်ငံမှာလိုအပ်တာတွေကိုဖြည့်ဆည်းဖို့ကန္ဓာဇုံမှာနှစ်နိုင်ငံပူးတွဲဆောင်ရွက်သွားမယ်လို့တရုတ်တာမဟွန်လျန်ကအေပီလာဇမ်းမှာရန်ဝန်မှာပြောသွားပါတယ
်ဒါကြောင့်မြန်မာနိုင်ငံမှာအမေရိကန်ဟာတရုတ်ကိုမကျော်နိုင်ပါဘူးမြန်မာကိုတန်ခတ်တာရုပ်သိမ်းပြီးကုန်သွယ်မှုအခွင့်ဒူးခံအဖြစ်ပြန်လည်သတ်မှတ်ပေမဲ့မြန်မာအမေရိကန်ကုန်သွယ်မှုဟာအလွန်နှေးပါးသည်ကြောင့်သိရပါတယ်။ဥပမာအထည်ချုပ်လုပ်ငန်းမှာတစ်လဒေါ်လာ၄တန်းမို့သာအမေရိကန်ကိုမနှစ်ကတင်ပို့နိုင်ခဲ့ပါတယ်။ဂျပန်ကိုတင်ပို့တဲ့တန်ဖိုးရဲ့၁၀ဘုံ၃ဘုံသာရှိပါတယ်။အထည်ချုပ်လုပ်ငန်းတစ်ခုလုံးကတင်ပို့တဲ့တန်ဖိုးရဲ့300ခန့်နှုန်းကိုသာအမေရိကန်ကိုတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းကိုနိုင်ငံခြားသားကယာနှုန်းပြပိုင်ဆိုင်ခွင့်ရှိတာကြောင့်တရုတ်ကုမ္ပဏီအများအပြားဝင်ရောက်လာကြပါတယ်။ ရန်ကုန်ကအထည်ချုပ်စက်ရုံ400ကျော်မှတရုတ်ပိုင်ကုမ္ပဏီ300ကျော်ရှိပြီးပိုမိုများပြားလာဖို့အလားအလာရှိပါတယ်
။မြေဆုံစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဟာလက်ရှိအစိုးရဖြည့်ရှင်းရမယ့်ပြဿနာတစ်ခုဖြစ်ပါလေ။မြေဆုံမြညာမြေဝန်းရေအားစရစ်စီမံကိန်းတွေဆက်လက်အကောင့်တွေပေါ်တဲ့မတဲ့စုံစမ်းတင်ပြမယ့်ကော်မရှင်ကိုလွန်ခဲ့တဲ့ဩဂုတ်လကမှဖွဲ့စည်းပါတယ်။နောက်၈လကြာတော့သမရဦးထင်ကျော်တရုတ်ပြည်သွားပြီးသဘောတူချက်အချို့ကိုလက်မှတ်ရေးထိုးပါတယ်။ဒါပေမဲ့မြေဆုံပြဿနာမှာတော့သဘောထားကွဲလွဲတာမျိုးမရှိဘူးလို့ဆိုပါတယ်။နိုင်ငံအကျိုးရှိမဲ့သဘောတူချက်မျိုးကိုရရှိခဲ့တယ်လို့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဦးထင်ကျော်ရဲ့ဖခင်ဆရာမင်းတူဝင်ရဲ့ရေးသားချက်တွေကိုစူးစီးပြီးတရုတ်မြန်မာနှစ်ဘာသာနဲ့စာအုပ်ထုတ်တာကိုဥထင်ကျော်လာမစာအုပ်မိတ်ဆက်ပွဲကျင်းပတာကိုကြည့်ရင်တရုတ်စီယုံရေးကိုခံမနိုင်ပါနဲ့
မြန်မာပြည်နာကိုတရုတ်ကကူညီဖြည့်ရှင်းမှာမို့အပြင်လူတွေဝင်လာတာကိုစိတ်နှစ်သက်ဖို့မရပါဘူးရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးကုလသမဂ္ဂလူအခွင့်အရေးကောင်စီကကိုယ်စားလှယ်အဖွဲ့ဆေးလွတ်ဖို့မတ်လကအစည်းအဝေးကိုတရုတ်ကအပြင်းထန်ကန့်ကွက်တဲ့အတွက်အစည်းအဝေးဖျက်သိမ်းလိုက်ရပါတယ်မြန်မာရဲ့အချုပ်အခြာအာဏာကိုရိုသေလေးစားဖို့အရေးကြီးတယ်လို့တရုတ်ကအကြောင်းပြပါတယ်။လူအခွင့်အရေးကောင်စီကစုံစမ်းရေးအဖွဲ့ဆေးလွတ်ဖို့ EU ဥရောပအဖွဲ့ကအဆိုတင်တာဖြစ်ပြီးအစီအစဉ်ကိုရုပ်သိမ်းဖို့ဥရောပကိုယ်စားလှယ်အချုပ်ကိုဒေါ်ဆန်းစုကြည်ကဖြောင်းပြပြောဆိုပေမဲ့အချီးနှီးဖြစ်သွားရတယ်လို့တန်တမန်အချုပ်ကပြောဆိုကြောင်း Nostella က EP 18ရဲ့နေ့ထုတ် Asia Times သတင်းမှာရေးသားပါတယ်။
တရုတ်အစိုးရအထူးကိုယ်စားလှယ်စွန်ဂိုရှန်အပီလာနှောင်းပိုင်းဘင်္ဂလားဒေ့ရှ်ကိုတွားတုံးကလည်းရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်ကိစ္စကိုနိုင်ငံပြဿနာအဖြစ်သဘောတားဖြေရှင်းဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။လိုအပ်လာရင်တရုတ်ကကူညီဖို့အစဉ်သင့်မယ်လို့လည်းကမ်းလှမ်းသွားပါတယ်။ရခိုင်ဘင်္ဂလားဒေ့ရှ်နေစာကော့ခ်စ်ဘဇာဒေသအထိတရုတ်သားအမတ်ကတွားရောက်လေ့လာတာကိုကြည့်ရင်မြမပြဿနာကိုတရုတ်ကဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုခံမနိုင်ပါလေ။ဒါပေမဲ့အပြင်လူဝင်လာမှာကိုတော့မလိုလားပါဘူးကရှင်ပြည်နယ်ကညီညာရေးဆွေးနွေးပွဲတွေဟာတရုတ်သားပါဝင်ပြီးအနောက်တိုင်းကပါဝင်လာမှာကိုမလိုလားပါဘူးမြန်မာပြည်ဟာတရုတ်အကျိုးစီးပွားနဲ့တရုတ်ပိုးလမ်းမအတွေ့အလွန်အရေးကြီးနေပါလေမြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲပြီးငြင်းချမ်းသွားတာနဲ့တရုတ်ဟာကရှင်ပြည်နယ်ကိုဖျက်ဆီးတဲ့လီဒိုလမ်းမကြီးကိုပြန်လည်တည်ဆောက်မှသိကြပါလေအိန္ဒိယကိုသွားမဲ့တရုတ်ပိုးလမ်းမဟာမြန်မာပြည်ကိုဖျက်ရမှာမို့မြန်မာပြည်နာပြည်လေရေးကိုတရုတ်ကအထူးအာရုံစိုက်နေတာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့လာမဲ့အင်္ဂါနေ့ညအတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့27ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများပျော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘယ်လိုကြိုတင်ဟန်တားနိုင်မလဲဆိုတာကို VO ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်
။အင်္ဂါနေ့ညတိုက်ရိုက်နေလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာအလက်ဖြစ်ပါတယ်။ဒေါ်လာလတန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီတွင်ပါအင်္ဂလိပ်မေဂန်စာကန္ဓာမှာချိုးချံချွေတာတဲ့ခါစီနေတယ်ဆိုရင်ဘယ်လို idiom တွေနဲ့ရည်ညွှန်းသုံးလဲဆိုတာကိုတင်ပြပေးဖို့စီစဉ်ထားပါတယ်ပထမဦးဆုံး
Skin flint.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက SKIN skin ကအရေးပြ FLINT flint ကမိခတ်ချောက်ဖြစ်ပြီးဒါရိုက်အသေးပေကတော့မိခတ်ချောက်အရေးပြဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့ရှေးတုန်းကမိမှုရမှာမိခတ်ချောက်တုံးကိုကြောက်ကြောက်ချင်းတိုက်ပြီးမိမှုရမှာအဲ့ဒီကစီနယ်ချိုးကြံလာတဲ့လူကအရေးပြတီအောင်ပါနေတဲ့မိခတ်ချောက်ကိုမလွတ်ပစ်ဘဲသုံးလို့ရနိုင်တဲ့သုံးနေတဲ့ဖြစ်ရကံကြီးဆင်းသက်လာတာပါဆလိုတာကတော့ဘာပဲဖြစ်ဖြစ်အကကလေးကြံနေတောင်မှမလွတ်ပစ်ရဲတာကိုဆလိုတာဖြစ်ပါတယ်ကော့ကက်ချစ်ချက်ပြီးတော့မလွတ်ပစ်ဘဲနှမျောပြီးဆက်သုံးနေတဲ့အဖြစ်မျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒါကြောင့် skin flint ရဲ့ idiom အဓိပ္ပာယ်ကကျမတို့မြန်မာမှာကော်ဒီယာကစီနယ်ကြီးလို့ဆိုနိုင်ပါတယ်။သိတ်ချိုးချမ်းချွေတာတဲ့လူဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John is a skin flint. Rain or shine, he always walks to work to save on the bus fare.
John ဟာကစီနယ်ကြီးမိုးရွာရွာနေဘူးဘူးအလုပ်ကိုသူလမ်းလျှောက်သွားတယ်။ဘတ်ကားကစစ်တာရအောင်လို့လူကြည့်ပေးရပါတယ်။George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ John is a skin flint. Rain or shine, he always walks to work to save on the bus fare.
ကစီနီယာမှာနောက်ထပ်အသုံးပြုနိုင်တဲ့ idiom ကတော့
penny pincher
ဖြစ်ပါတယ်စာလုံးပေါင်းက PENNY penny ကအင်္ဂလိပ်အသုံး penny အကျွေးစီဖြစ်ပြီးတော့ PINCHER pincher ကတိုးစိတ်တဲ့လူဖြစ်ပါတယ်စကွိုက်ခွန်ရဲ့တရက်ဒီပဲကတော့ပြားစီကိုတုကတန်းစိတ်ကနန်းနဲ့ပြုလုပ်တာဖြစ်ပါတယ်ဒီအသုံးရဲ့ idiom အဒီပဲကကျမတို့မြန်မာမှာအနိကဆုံးတပြားနှပြခွာတဲ့လူနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ As a student putting herself through college Mary was well known among her friends as a penny pincher
ကျောင်းသူဘုရားကိုကြီးနဲ့ကိုကောလိပ်ကိုတည့်ရတော့မေရီဟာတပြားနှပြချီတုံးနေရတဲ့လူဖြစ်တယ်လို့သူတငယ်ချင်းတွေကသိထားကြတယ်လို့အဓိပ္ပာယ်ရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As a student putting herself through college, Mary was well known among her friends as a penny pincher.
ခုနောက်ဆုံးတင်ပြပေးမှာကတော့
cheapskate
ဖြစ်ပါတယ်။စာလုံးပေါင်းက CHEAP cheap ကဈေးပေါ်တာအပေါ်စားလိုက်တာ SKATE skate ကဒီမှာပြည့်စုံသုံးဘန်းစကားရောင်းရင်းကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် cheap skate ကဈေးပေါ်တဲ့ရောင်းရင်းတမဆူအပေါ်စားလိုက်တဲ့ရောင်းရင်းပေါ့။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ဈေးပေါ်တာကိုချိန်နှစ်တတာဈေးတက်တာတာကိုပဲကြည်တာတတ်နိုင်တော့မှကစီနယ်ပြီးတက်တာတဲ့နေရှာသူတနည်းကျမတို့မြန်မာမှာအပေါ်စားချိန်တဲ့လူဘာမဆိုဈေးပေါ်မှဝယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တခါတရံလဲသူများဝယ်ကြွေးတာပဲစားနေပြီးကိုကြွေးဖို့အလှည့်ကြတော့မသိကြအောင်ဆောင်းနေပြီးကိုပစံတက်တာရလေအောင်ကစီနဲလာသူကိုလဲ cheap skate ရဲ့လို့ရည်ညွှန်းခေါ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe is a cheap skate. He always eats instant noodle packets for lunch.
ကျူကတကယ်အပေါ်စားကြိုက်တယ်လူဗျာသူနေ့လေစားဆိုရင်အမြဲခေါက်ဆွဲတူကပဲစားတယ်လို့ဒိဗေရပါလေ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Joe is a cheapskate he always eats instant noodle packets for lunch
ဒီတွင်ပါကစီနေတာကိုတင်စားပြောတဲ့ idiom အသုံးတွေဖြစ်တယ
် skin flint penny pincher cheapskate
တို့ကိုတင်ပြပေးခဲ့တာဖြစ်ပါတယ်နောက်တွင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမူစောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနနေ့ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီတနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမြန်မာစံလွန်ချိန်မနေ့6နိုင်ခွဲမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့အစီအစဉ်ပဲဖြစ်ပါတယ်။ထုတ်လုပ်သူမဆုမွန်နဲ့ကိုအောင်အောင်စီစဉ်တင်ဆက်တဲ့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးနဲ့ဆွေးနွေးခန်းအစီအစဉ်ဟာကျူးဇော်ပါတယ်ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြည်ပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလုပ်ကင်ရတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာသူတို့တွေအနေနဲ့ရင်ဆိုင်ရတဲ့ခက်ခဲတွေနောက်ဒီခက်ခဲတွေကိုဘယ်လိုရင်ဆိုင်ကျော်လွှားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးသွားမှာပါဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့မတ်မေပလဲတွေပါသူက Smile Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသေးမြန်မာလောက်အောင်သင်တန်းပေးနေသူဖြစ်ပါတယ်မင်္ဂလာပါမတ်မေပလဲတွေခင်ဗျာတဲ့ရီလိုင်းဆွေးနွေးခန်းအစီအစဉ်ကကျေးဇူးပါတယ
်မင်္ဂလာပါရှင်အားလုံးကိုနှုတ်ဆက်ပါတယ်
ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါနော်ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကလီကတက်ကတိုနဲ့ရေးတက်ကတိုတွေမှာ PhD ဘွဲ့ရအောင်ပေါ့ပညာစီးပွားခဲ့ပါတယ်သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ Parmi Tech ကိုထူထောင်ဖို့ကြိုးပမ်းနေပါတယ်လောလောဆယ်မှာတော့ Parmi Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်မင်္ဂလာပါကိုကျော်မိုးထွန်းရေ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါ
ဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမှာပါမတ်တူတူမှာအထိုင်းနိုင်ငံရန်ကန်ဟမ်တက်ကတိုမှာပညာရေးဆိုင်ရာချီးမံခံကွဲမှုမဟာဘွဲ့ရရှိခဲ့သူပါသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာဂုဏ်ရဲ့ NNER ရဲ့အတွေ့အမှုတစ်ဦးလည်းဖြစ်ပါတယ်မင်္ဂလာပါမတ်တူတူမှာ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲတွေကိုမေးမြန်းခြင်းပါတယ်ကျွန်တော်မတ်မေပလဲတွေတို့အနေနဲ့ဒီ Smile Education Training ပေါ့လေဆရာဆရာမတွေကိုဒီအရေးသွေးမြင်မလာအောင်သင်တန်းတွေပေးနေတဲ့အခါမှာဘလို့အခက်အခဲမျိုးတွေကိုအဓိကရင်ဆိုင်ရပါလဲခင်ဗျာ
ဟုတ်ကဲ့ရှင်ဒီရင်ဆိုင်ရအခက်အခဲတွေကတော့အများကြီးပေါ့နော်ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်ကျွန်မဒီ Teacher Training တွေကိုပြည်내နဲ့တိုင်းနေမှာတောင်းရောက်ပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teaching methodology စင်တွေမကပဲနဲ့ပေါ့နော်ဒီဆရာဆရာမတယောက်ရဲ့လိုအပ်ချက်ဘဝအတွက်တာလိုအပ်ချက်တွေအများကြီးရှိတာကိုလည်းတွေ့ရတယ်ပြီးတော့ teacher training တပို့ချတဲ့နေရာမှာခုနကပေါ့နော်ဒီပညာရေးဒီတိုင်းနဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေတဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးပေါ့နော်ကျမတို့ training တော့ပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိတ်ကိုကျမတို့စောင့်ရတယ်တလက်စာထဲမှာဒီဆရာဆရာမတွေရဲ့က teaching methodologies ကသူတို့ကအရန်ကိုလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခန္ဓာနေနိုင်ငံတော်ကိုတိဆောက်နေနေရမှာဆရာဆရာမတွေအားလုံးကအခုကဘာပေါ်မှာဒီကနေ့ updated teaching methodology စီကိုသူတို့ကရက်မှတ်နေကြတယ်အဲ့တော့ဟိုနိုင်ငံတော်ကလည်း BED ပင်နန်းလေးပို့ချတယ်တလက်စာထဲမှာတယ်နောင်လာမဲ့၄နှစ်တာကာလအတွက် master plan ဆိုပြီးတော့နေပေါ့နော် teachers education အတွက် college တွေကိုဖွင့်ဖို့စီစဉ်နေရယ
်
တစ်ခါမှာလေဆရာဆရာမ ratio နဲ့တောင်းမှုတောင်းတာ ratio ပေါ့နော်အဲ့ဒါတွေကလုံးဝမမျှပါဘူးအဲ့တော့တတော့တနေရာနေပြီးတော့နေခုနကလိုအပ်နေတဲ့ပညာရေးဆရာမအရေးသွေးမြင့်ခြင်းနဲ့ ကဏ္ဍတွေကိုဖြစ်စည်းဖို့ရအတွက်အများကြီးပံ့ပိုးပေးဖို့လိုတယ
်။ဟုတ်ကဲ့
။ challenges တွေကတော့ခုနကကျွန်မတင်ပြသွားတဲ့အချက်မှလည်းတချို့ပါသွားတယ်။
ဟုတ်ကဲ့ဟုတ်ကဲ့မမ်ဘီတလက်တွေကျွန်တော်တို့ဟိုဒီအသေးစိတ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါ။အခုတခါမေးချင်တာကတော့ဟုတ်ကဲ့ဟိုဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဝင်ရောက်ဆွေးနွေးပြပါဦးခင်ဗျ။
ဟုတ်ကဲ့။ဆိုတော့အခုအခက်အခဲတွေဆိုတာကတော့ကျွန်တော်ဒီ institution နဲ့ပြောမယ်ဆိုရင်တော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဒီဒီပုဂ္ဂလိကပညာရေးအပ်ဥပဒေဗောနော်အဲ့ဒါတွေလည်းမထွက်သေးတာတခြားနောက်တစ်ပိုင်းကဒီကျွန်တော်တို့လိုမျိုးမြန်မာနိုင်ငံကိုပြန်ရောက်လာတဲ့လူငယ်တွေဗောနော်ဒီလူငယ်တွေဆိုပညာရေးမှာဝင်ပြီးတော့အာသုံခွန်ဆိုင်လုပ်နေတဲ့လူငယ်တွေအများကြီးပဲရှိပါတယ်ကျွန်တော်လိုမျိုးပဲသူတို့တွေအကုန်လုံးကလည်းဒီလိုမျိုး not for profit ပေါ့နော် NGO စိတ်ဓာတ်နဲ့အကျိုးမြတ်မရှာတဲ့စိတ်ဓာတ်နဲ့လာပြီးတော့လာလို့ပို့ရောက်လာကြတယ်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့လည်းဟိုပေါ့နော်ဥပဒေနဲ့ကောင်းကောင်းပေါ့နော် NGO တော့ဖွဲ့လို့ရတယ်ပေါ့နော်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေပေါ့နော်ကတော်တော်နည်းနေပြီးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့ခါမှာကျွန်တော်တို့ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့ခါမှာတော်တော်နှောင့်နှေးမှုတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institution နေနဲ့ကြည့်ဖို့ပြောမယ်ဆိုဒီ major ကြီးနှစ်ခုပေါ့နော
်ဟုတ်ကဲ့
ပထမတစ်ခုကတော့ဒီ private education act မှာထွက်သေးတာတကြောင်ဒုတိယတစ်ခုကဒီလိုမျိုး NGO လုပ်ငန်းတွေလုပ်ချင်နေဆိုရင်ဒီလိုမျိုးအတိအကျဟိုရှင်းရှင်းလင်းလင်းခွင့်လန်းနေမရသေးတာတကြောင်ပေါ့နော်အဲ့ဒီအကြောင်းကတော့ကျွန်တော် institution နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပေါ့နော်ចောင်းသားတွေပေါ့နော်ចောင်းသားចောင်းသူတွေ
ကိုဒေါက်တာတမုတ်ထွန်းရေကျွန်တော်တို့အဲ့ဒီအပိုင်းတချို့အပိုင်းတွေကိုကျွန်တော်တို့နောက်ကြတော့မှဆက်ပြီးတော့ဆွေးနွေးရအောင်ပါအခုတစ်ခါကျွန်တော
်
ဟုတ်ကဲ့အလှည့်ပေးချင်တာကတော့မတ်တူတူမှာပါမတ်တူတူမှာဝင်ရောက်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်မလည်းဒီပေါ့နော်ဒီပညာရေးနဲ့ပတ်သက်တာတွေသင်ယူပြီးတော့ကိုပြန်လာတဲ့အချိန်မှာပို့သေးကြတာကျွန်တော်တို့ပညာရေးစနစ်အပြောင်းဖို့လိုရပေါ့နော်ဆိုတော့ကျမတို့ပညာရေးစနစ်ကြောင်းမို့လေခါကြပညာရေးစနစ်မှာအဓိကကြားတဲ့ဆရာတွေနဲ့ပတ်သက်တဲ့ကဏ္ဍကိုကျွန်တော်တို့မှဟိုလုပ်ဖို့အတွက်ဟိုဆန္ဒရှိတယ်အဲ့ဒီအတွက်ကျွန်တော်ဆရာတွေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့လုပ်တယ်ပေါ့အဓိကကတော့အဲဘာလို့ရွေးချယ်လဲဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့နိုင်ငံရေးအပြောင်းအလဲအထူးခြားမဖြစ်သေးတဲ့အချိန်မှာကျွန်တော်တို့ဒီအဲမူဝါဒရေးရာကိစ္စတွေအပြောင်းလဲဖို့ခက်ခဲနေတယ်အချိန်မှာကျွန်တော်တို့စာသင်ငန်းစင်အပြောင်းလဲခြင်းတော့ကျွန်တော်တို့အဲဝင်လို့ဖို့လိုတယ်အဲ့ဒီမှာတော့ဆရာကြီးကအရေးကြီးရယ်ဆိုပြီးတော့ကျမတို့ကဒီဆရာကြီးနဲ့ပတ်သက်တဲ့တဏ္ဍာန်တွေကိုလို့ဖို့လိုရယ်ဆိုရယ်ယူဆရှိအဲ့ဒီယူဆကိုကျမလက်ခံတဲ့အတွက်ကျမဆရာကြီးနဲ့ပတ်သက်တဲ့တဏ္ဍာန်အောင်လုပ်တယ်သူပြတော့ကျမစာသင်ငန်းတွေခက်စွန်းကာချအောင်ချိန်ဖို့အတွက်တော့ကျမတို့လက်ရှိကျင့်သုံးနေတဲ့ဒီအလို့ကျမှတ်သင်ယူတဲ့စာသင်ငန်းတွေမှာကျမတို့စဉ်းစားခွင့်လို့ကျမမိခွန်းမိခွင့်လို့ကျမတို့ပေါ့နော်ဆိုရယ်ဒီဒီမိုကရေစီအလေးချက်တွေမရှိဘူးအဲ့ဒီဥစ္စာတွေကိုပေးနိုင်တဲ့သင်တန်းတွေပေါ့အဲဒီ methodology တွေပေါ့ကျွန်တော်အဲ့ဒီဥစ္စာတွေကိုကျွန်တော်ပြီးဖို့အတွက်ဆုံးဖြတ်ပြီးတော့ကျွန်မဆရာကြီးပုစုနဲ့ကျွန်မသင်တန်းတွေစပီးခဲ့ပေါ့အဲ့တော့ဘာလို့အထက်ကဲစတွေ့လဲဆိုတော့သင်တန်းတွေပေးတဲ့အခါမှာတော့အဓိကကျွန်တော်တို့ဒီစာသင်ခန်းတွေကိုကြောင်းမှုလို့ရခုနကစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကြောင်းမှုလို့ရဆိုတဲ့ idea မှာတော့ get သိမတွေ့ဘူးအလုံးဆရာကြီးကလက်ခံနဲ့ကြောင်းမှုတော့လို့ရပေါ့ဒီအလို့စစ်တဲ့စစ်ဆန်ရပေါ့နော်ဒါပေမဲ့အဲ့မှာဘာအခက်တဲ့ဖြစ်တယ်ဆိုတော့အဲ့ချိန်မှာရှင်းသုံးနေတယ်ကျွန်တော်ဆောင်ပွဲစနစ်တို့အဲ့တော့ကျမတို့ဒီအလွတ်ကျတဲ့စနစ်တို့ပေါ့နော်စစ်စေးပုံစံတွေပေါ့နော်အဲ့ဒီပုံစံတွေကအခန္ဓာဖြစ်တယ်လက်ရှိကျင့်သုံးနေတဲ့ဟာတွေကမူဝါဒရဥဒေရတိတိကျကျပြတ်ထန်းတာမှုပဲနဲ့ကျမတို့ဘဟုကလမ်းညွှန်တဲ့အတိုင်းပဲဆရာတွေကဒီဟိုလိုက်ပြီးတော့ဒီစာသင်ခန်းမှာဒီသင်ကြားပေးနေရတဲ့ခါကျတော့ကျမတို့ပြီးတဲ့သင်တန်းတွေကပြီးလိုက်တဲ့သင်တန်းကနီးစနစ်တွေကကောင်းတယ်သူတို့ပြန်ပြီးတော့အသုံးချရတဲ့နေရာမှာအခက်အခဲဖြစ်နေအောင်တွေ့ရပေါ့အဲ့တော့ကျမချုပ်ပြီးပြောလို့ရှိရင်တော့အဓိကပြဿနာကတော့ကျမတို့မူဝါဒမှာ gap ဖြစ်တာကိုတွေ့ရခုနကဟိုတုံးမိုးဆရာတုံးမိုးထွန်းလည်းပြောသွားတာတွေ့ရပေါ့တကယ်တမ်းကျမတို့ကဒီခုနတကယ်လုပ်ပိုင်ခွင့်လို့ဒီပါဝင်ခွင့်ဆိုတဲ့အဥပဒေတွေကျမတို့မူဝါဒတွေကအရှင်းရှင်းလင်းလင်းမရှိတဲ့ခါကြတော့လုံးဝကံရခက်နေတဲ့ဟာအဓိကတော့တွေ့ရရှိရပေါ့ကျမတို့ဒီမူဝါဒအကြောင်းလေးလို့ခေါ်တော့ကျမတို့တစုတစ်ဖွဲ့ထဲတော့မရဘူးအားလုံးစုပေါင်းပြီးတော့ကျမတို့မူဝါဒရေးအကြောင်းလေးတွေလည်းလို့ဖို့လိုရဆိုတာကိုလည်းတပြိုင်နက်တည်းကျမတို့စဉ်းစားမိတဲ့အတွက်ဆက်ပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တဲ့ဒီမူဝါဒရေးအကြောင်းလေးစုဖွဲ့လှုပ်ရှားမှုတွေမှာလည်းကျမပါဝင်ပတ်သက်ခဲ့တာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့မှာလည်းခက်ခဲရင်းများရှိပါတယ်ကျမနောက်ပိုင်းမှာပြောပါမယ
်ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့အခုဒီတရက်လေးလန်းဆွေးနွေးခန်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့လေလိုင်းပေါ်မှာရောက်နေတဲ့သူကတော့မဲအီထွန်းဖြစ်ပါတယ်မဲအီထွန်းဟာဒီ Britain Oxford Brookes Tech တို့မှာစီးရင်ကင်ပါတာရင်းနဲ့တင်ကြားလာခဲ့သူပါသူဟာဒီမြန်မာပြည်မှာပြန်ပြီးတော့ Educom Accountancy Service ဆိုပြီးတော့သင်တန်းဖွင့်လှစ်ပေးနေသူပါမဲအီထွန်းရေဒီမဲအီထွန်း ဒီရင်ဆိုင်တွေ့ကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွေးနွေးပြပါအောင်ခင်ဗျာ
ကျမမနစ်ကပဲမနစ်ကရောက်ပါတယ်ရှေ့အင်္ဂလန်နေပြီးတော့အာကျမဇူလိုင်မှာ Education Accountancy ဆိုပြီးတော့အကြောင်းတစ်ခုစတင်ဖွင့်ခဲ့ပါတယ်အာကျမတို့ကျမဒီကျောင်းဖွင့်ရတဲ့ရည်ချက်ကတော့ဒီလုပ်ငန်းခွင်ပေါ့နော်အသုံးပြုပါပါရတဲ့ခွင်အနေနဲ့အကောင့်နဲ့ပတ်သက်ပြီးတော့ finance နဲ့ပတ်သက်ပြီးတော့ audit နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ငန်းကမှတကယ်လက်တွေ့အသုံးချမလဲဆိုတာကိုဥတည်ပြီးတော့တင်ချတာပါဒါပေမဲ့ကျမတို့ပထမဆုံးရှိတဲ့အခက်အခဲကတော့တင်ချရေးပေါ့နော်ဆရာတို့လည်းခဏပြောသွားပြီးဆိုတော့လေဟိုဘယ်လိုခေါ်မလဲကျမတို့ကကြတော့ဒီလုပ်ငန်းခွင်ဆိုတော့လုပ်ငန်းခွင်ရောက်တဲ့အချိန်မှာကို set control set confidence နဲ့ပေါ့နော် self study ပုံစံမျိုးစိုက်နေတယ်တွားကြပါလေ။ဒါပေမဲ့တကယ်ကြတော့ကလေးတွေကဟိုအဲ့လိုမျိုးဖြစ်မလာခဲ့နဲ့ဟိုတခြားတယောက်ကိုအရန် the line အရန်လောက်နေတာပြရတဲ့ခါမှာကြတော့ကျွန်တော်တို့အဲ့လိုမျိုး something ကြီးအပိုင်းမှာတော်တော်လေးကိုအခက်အခဲရှိပါလေ။အဲ့ဒါလေးကိုသိကြတာပါ။ဘယ်လိုမျိုးကျွန်တော်တို့သူတို့ရဲ့ motive တွေကိုဘယ်လိုမျိုး change လုပ်ပေးရမလဲဆိုတာကိုသိကြမှာပါ
။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်အခုခုနမမေပလဲတွေ့လို့ဒေါက်တာကျော်မိုးထွန်းတို့မတ်တူတူမာတို့ဟိုပြောထားတဲ့အထက်မှာကျွန်တော်နားလည်တော့ဆိုလို့ရှိရင်တော့ဒီအခုဒီစာတင်ကြောင်းတွေဖွင့်လိုက်ပြီးတော့တင်ကြားပေးတဲ့အခါမှာခုနလိုပါသက်ဆိုင်ရာနဲ့ချိတ်ဆက်ပြီးတော့တချို့လောက်ရတဲ့အပိုင်းတွေမှာအားနည်းမှုတွေရှိတယ်ဆိုတာမျိုးကျွန်တော်နားလည်မိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေဒီ2015လောက်ကနေပြီးတော့အမျိုးသားပညာရေးဥပဒေဆိုပြီးတော့ဒါဟိုအတီးပြီးပြဋ္ဌာန်းပြီးပါပြီဆိုတော့ဒီဥပဒေကတော့ဘလောက်ထိအောင်ဒီပုတ်ကလေးကအကြောင်းနေနဲ့ပတ်သက်ပြီးတော့အထောက်အကူဖြစ်စေပါလဲဒေါက်တာကျော်မိုးထွန်းဆွေးနွေးပြပါခင်ဗျာ
โอเคครับสมัยอุติ้งสิงอันนี้เนี่ยปะเนาะจนตีตะลอง2014เซปเทมเบอร์มาดีเล่มเยทูပြီးတော့อติปุไล่ไปได้だแม้ไอ้นอกปลายมาแล้วตรุดีจนเราดีမြန်မာနိုင်ငံပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပေါ့เนาะဟိုเจ้าသားတွေမကျေနပ်တာလေးတွေရှိတာလေးပေါ့เนาะအဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဟို process လေးတွေချိန်ခဲ့တာလေးလည်းရှိပါတယ်ဒါတွေရောက်ထားပါတော့เนาะအခုကတော့ကျွန်တော်တို့ဒီမြန်မာပညာရေးမြန်မာနိုင်ငံပညာရေးဥပဒေအနေနဲ့ကတော့ဒါ parent law ကတော့ထွက်ပြီးပြီပေါ့เนาะ parent law ထွက်တယ်ဒါပေမဲ့ကျွန်တော်တို့ဟို new ဥပဒေတွေပေါ့เนาะ sectoral law လို့တော့ခေါ်တာပေါ့เนาะအဲ့ဥပဒေတွေကတော့မထွက်သေးဘူးပေါ့เนาะအဲ့တော့ဒီ sectoral law တွေဖြစ်တဲ့ private education act ကိုအများကြီးပဲရှိပါတယ်เนาะအဲ့ဒါတွေအသေးစိတ်မထွက်သေးတဲ့အခါကျတော့ကျွန်တော်တို့လိုရတာလေးတွေနည်းနည်းခက်ခဲနေတာလေးအများကြီးပဲရှိပါတယ်နောက်ဆုံးအနေနဲ့ report အနေနဲ့ထွက်ထားရတယ်ပေါ့နော်ဒီ NESP ဆိုတဲ့နော်report မှာတော့ကျွန်တော်တို့ဒီဘက်ကတော့ဒီအရင်ကဟိုးအရင်က CSR ဆိုတဲ့အားလေးတစ်ခုရှိပါတယ်အဲ့ CSR ကိုပြန်ပြီးတော့ဟိုနည်းနည်းလေးမွမ်းမံပြီးတော့ပေါ့နော် NESP ဆိုပြီးတော့ထွက်ထားတာလို့ကျွန်တော်တို့ဒီအတိုင်းဝိုင်းကတော့မြင်တယ်ပေါ့နော်အဲ့ဒါလေးလည်းအတွေးသေးသေးသွားမယ့်အစားပေါ့နော်ဒီလိုမျိုးလေးအင်းရဲ့စီဘူရောဖို့လေးတခါထက်ထွက်တယ်ထက်ထွက်ပြီးတော့ဘာဆက်လုပ်မလဲဆိုတာကိုလည်းအတိအကျလေးကျွန်တော်တို့မသိသေးပါဘူးအဲ့ဒီလိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီနိုင်ငံကြီးအတွင်းနဲ့ကလည်းဘလို့ဒီ government sector ဘိုင်းမှာလည်းကျွန်တော်တို့ဘလို့ပညာရေးမှာဝိုင်းကူရမလဲဆိုတာလည်းကျွန်တော် question တွေထုတ်ပြရှိပါတယ်ကျွန်တော်တို့လိုမျိုးအကျိုးမြတ် for profit ဟုတ်ပါတော့ not for profit အကျိုးမြတ်မရှာတဲ့အကြောင်းတွေအနေနဲ့ကြပြန်ဒီလိုမျိုး NGO အနေနဲ့ကြပြန်တော့လေဒီ private education act ကအပြင်ချမထွက်သေးတဲ့ခါကျတော့ကျွန်တော်တို့လည်းဘာလို့လွတ်လွတ်အောင်လဲမသိပါဘူးအခုဒီတော့ကျွန်တော် approach မှာတော့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းမှာတော့ဒီကျွန်တော်ကတော့တက္ကသိုလ်ကြီးထောင်နေတာပေါ့နော် not for profit အကျိုးမြတ်မရှာတဲ့ private ပုဂ္ဂလိကတက္ကသိုလ်ကြီးတခုထောင်နေတာပါအဲ့ထောင်ဖို့အတွက်လည်းကျွန်တော်အရင်ကတက်ခဲ့တဲ့ကျောင်းပေါ့နော် Bard College က president နဲ့လည်းကျွန်တော်စကားပြောပြီးသွားပါပြီသူတို့တွေကလည်းကျွန်တော်တို့တက္ကသိုလ်ကြီးဒါပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် Bard College ကနေပြီးတော့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာ၄နှစ်တက်သွားပြီးသားကျောင်းသားတွေကို Bachelor's Degree ပါ Bard College ကနေပေးမယ်ပေါ့နော်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပေးလို့ရလားမရလားဆိုတော့လည်းကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့ခါကျတော့ကျွန်တော်တို့လည်းလောက်ရတယ်စိတ်ငင်ဖြစ်နေတာကြီးအများကြီး
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ကျွန်တော်မတ်တူတူမောင်မေးချင်ပါတယ်မတ်တူတူမောင်က NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေပညာရေးဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းခဲ့တာတွေရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုအခုလိုပညာရေးဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပို့ပြီးတော့ဒီလုပ်ငန်းကိုင်ငန်းတွေလောက်ရလွယ်ကူအောင်နောက်ထပ်နည်းဥပဒေတွေထွက်လာဖို့ဘာကြောင့်ကြံ့ကြံ့နေလို့ထင်တာပါလဲ
ဟုတ်ကဲ့ကြာဟို
ဟုတ်ခုနကကိုကြောင့်မထုံပြရတဲ့အထက်မှာကျွန်တော်2030ခုနှစ်ထောင်ဆက်လင်းထောင်ဆက်ငါမျိုးသားပညာရေးဥပဒေထွက်တယ်ဟိုကြောင့်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမျိုးသားဥပဒေကိုပြင်ဆင်ဖို့ပြောရတယ်ကျွန်တော်2030မှာတခါဒီမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေထွက်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်စပ်တဲ့ဆက်စပ်ဥပဒေဆက်စပ်နည် ကိုပိုင်အကြောင်းနေဖွင့်နေနေရာမှာလဲဒီမှာခုနဆက်ဆက်ပြီးတော့ကျင်တာပါ။ဟိုမှာအခြေခံပညာအကြောင်းနေဖွင့်တာရှိမယ်အစင်းမြင့်အစင်းမြင့်ပညာကြီးအကြောင်းနေဖွင့်တာရှိမယ်အခုဟိုမှာကိုပိုင်အကြောင်းနေပတ်သက်တဲ့ပုံကြီးကအကြောင်းဆိုလေပုံကြီးကအကြောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျရှင်းလင်းပြီးတော့ပြတ်သားဖို့လိုရဲ။ဟိုတိကျရှင်းလင်းဖို့လိုရဲ့လို့ထင်တယ်။အဲ့ဒါတွေနဲ့ အေးရရင်ဆက်ဆက်တဲ့ညှို့ပြတဲ့အခုဒီမထက်ဘူးဆိုလိုချင်တာကအခုတော့ဒီနေ့ထိရနေတဲ့ဟိုအပြောင်းလဲကမပုပ်ပိတိကအကြောင်းတွေဖွင့်မယ်ဆိုပုပ်ပိတိကအကြောင်းတွေပညာရေးရင်မှန်းချက်ဒီပညာရေးတန်ဖိုးထားမှုတွေနဲ့သူ့ရဲ့တိကျတင်ယုံညွန်းတဲ့ပင်ချားနည်းစနစ်တွေနဲ့ကျွန်တော်တွားဝင်မရှိဘဲနဲ့ပုပ်ပိတိကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာစစ်အကြောင်းတွေဆိုလ
င်းသားတာကပြောင်းနေတယ်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်အများကြီးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်ဒီ public education လို့ပြောရင်အများနဲ့သဆိုင်တဲ့အစိုးရအများကြီးစနစ်တွေလည်းလွတ်လပ်ဖို့လိုတယ်လို့ကျွန်တော်တို့ဒီ private sector မှာလည်းလွတ်လပ်ခွင့်ပေးဖို့လိုတယ်အဲ့ဒါအရင်ကပတ်တဲ့ဥပဒေတွေကတော့ဒီကနေ့အထိဟောပေါ့တိတိကျကျနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်တို့ဒီမှာဆိုလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိတယ်နောက်လူထုံးလုံးကြီးပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါတွေတော့ကျမတို့ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်တယ်လို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့တာဝန်သက်သက်တူရအောင်
ဟုတ်ကဲ့ပါဟုတ်ကဲ့မမေတလဲတွေကိုမေးချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလွန်ခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျဟု
တ်ကဲ့အော်ပညာရေးဝန်ကြီးကသူရဲ့ဒီပေါ်တော့ဒေါက်တာအော်ဦးမျိုးသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတယ်ဒီနေ့ပြီးတော့မတ်လ28ရက်နေ့မှာပေါ့နော်အော်ဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနှစ်တာပြင်တိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျွန်မလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတို့ကခုနဒေါက်တာကျော်မိုးထွန်းတို့ကဆွေးနွေးရခဲ့မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆွေးနွေးခဲ့ပြီးလိုအပ်တာတွေလည်းဖြည့်ဆက်ပြောခဲ့တယ်တစ်ခါမှလည်းကျွန်မတွေ့လိုက်ရတာကဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Inchon Declaration မှာဒီကျွန်မတို့ quality education နဲ့ quality assurance ကိုရအောင်ဟိုလုပ်ပေးရမယ်အရာလေးတွေကိုလည်းကျွန်မထပ်ပြီးတော့ဖြည့်ဆက်ပြီးတော့ပြောချင်တယ်တစ်ခါကလေဒီ2016နဲ့2017အတွင်းမှာဒီယခုလက်ရှိပေါ့နော်ဒီပညာရေးမူဌာနဆောင်ရွက်နေတဲ့တိုးတက်မှုဒီအထဲမှာ inclusive education ပေါ့နော်အဲ့ဒီအတွက်လေပံ့ပိုးကူညီတဲ့အရာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်နောက်တစ်ခုက teachers education အတွက်လည်း teachers training တွေကိုလည်းအခုပေါ့နော် intensive ကို in house training ကို service ယခုလက်ရှိ teacher training တွေလည်းယူနေတာတွေကိုလည်းတွေ့ရတယ်ပြီးရဲ့ခါကြတော့အခုဒီကျမမကြခင်ကဒီ London မှာဒီ state counselor နဲ့တွေ့တဲ့ meeting မှာလည်းပြောသွားတယ်ကျမတို့တိုင်းပြည်က several ဒီအောင်စုကိုဦးတည်နေတဲ့အတွက်ကြောင့်မို့လို့ further education ကို promote လုပ်မယ်တလက်စာထဲမှာဒီ assessment system ကိုလည်း grading ပေးတဲ့ system ဖြစ်အောင်ကြိုးစားကြမယ် tuition စနစ်ကိုလည်း short ချမယ်ဆိုတာတွေလည်းထည့်တင်ပြောကြတာတွေ့ရတယ်တစ်ဖက်မှာလည်းဒီ peace ပေါ့နော် peacekeeping process လုပ်တဲ့နေရာမှာအခုဒီ Motherton space for no the bilingual education le pyo pyo multilingual education le pyo pyo mi kin ba da saka ko chaung sa tin gan the ma curriculum le design lo pi do ne che twin pin ya tin ta ra wu le di ministry of education ga ni pi do ne tan bo saung ye me so ra wu le twi ya de
di
tai na ba da saka 49 myu paw no a ra di ya to tat la le lo jma nya ya de paw no
okay ba khmyar
now lo at the ha le wo nen nen le
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ဒီလေလိုင်းပေါ်မှာအခုဆွေးနွေးဖို့ရောက်နေတဲ့သူလေးနောက်တစ်ယောက်လည်းရှိပါတယ်ကိုအောင်ခိုင်ပါကိုအောင်ခိုင်ဟာတိုင်းမြန်မာနေဆက်ကပညာရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတူပါဒီအခုတော့မဟုတ်ဘူးပညာရေးအဖွဲ့အတွက်တင်ယွန်းညွှန်းဆိုင်ဒီရေးသားနေတဲ့ပြင်တခြားဒီတင်နန်းတွေပေးနေရမှာလဲပါဝင်နေသူတူဖြစ်ပါတယ်ကိုအောင
ဒီကျွန်တော်ဆွေးနွေးကြမှာလေဗျာအဲ့တော့ကျွန်တော်ခုညက်စီကျွန်တော်နိုင်ငံမှာကျန်တုံးနေတဲ့အိုက်တီအိုင်ဒီဝင်ဉာဏ်စာအုပ်ကြီးအားထူးသဖြင့်ကျောင်းသားတွေရဲ့နားလည်သဘောပေါက်မှုတို့ဒါအဓိကထားပြီးတော့ဒီကြီးတာတယ်ပေါ့နော်ဆိုလိုချင်တာ ในเนี่ยสร้างเอาในดาวปีอะไรเนี่ยก็เออจํานวนตัวที่อคุณมาบอกว่าเราสามารถเสียตัวได้สามารถเป็นเซเวอร์ที่ใช้สมมุติว่าเป็นเนี่ยโซลูชั่นเราเรียกว่าจะจ้างหน้าดีกว่านั้นกูได้ที่ว่าเส้นหน้าต้องตัดไหนนะชื่อเนี่ยที่ไหนสมมุติว่าที่ตัวนั้นเนี่ยจ้างเลยที่บุบไปไหนมันรู้ป่ะเลยไอ้ที่นั้นเนี่ยอะไรอะไรอะไรตอนนี้จ้างหน้าดีเนี่ยที่กูอ่ะที่กูได้ชาร์จเยอะลงไหนเนี่ยที่ไหนมีสมมุติว่ากูก็ได้อามากันจะไปไหนมาเป็นนะ ဒီနေ့ကျွန်တော်ကကြောင်းတဲ့ပြည်လူပါတယ်ဗျာအဲ့နောက်တစ်ချက်မှာပဲခုနကဆက်ဟိုအရင်ဆက်မှာပြောရပြီးတော့ကျွန်တော်ရဲ့ဆက်ဆက်မှာဒီရဲ့
ပုံစံလေးပါမှာမှာသူတို့အနေနဲ့လိုက်ပါနိုင်ဖို့တော်တော်လေးခိုင်းနေတာဟုတ်ပြရတယ်ဗျာဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဒီပညာရေးဥစ္စာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီပြည်နယ်အစိုးရရောဒီအခုချက် NGO
စက်တာတခုကိုကျွန်တော်တို့ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပါဆိုပြီးတော့အီးမေးလ်ပေးပို့ထားပါတယ်မအီးတန်စီဖတ်ပြပေးပါအောင်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘယ်လိုပဲပြန်လာပြန်လာပြပရမြန်မာတွေမြန်မာပြည်ပြန်လာမယ်ဆိုတာတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်မှုတွေတောင်ပေါ်ရတာပေါ့
ဒီတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူးလိမ်မသွားရင်ပဲတော်လာပေါ့ပညာသင်ဆေးတွေကတန်းတဲ့ခြေထားမှုမိဘအများစုကတက်တိုင်မယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာပါဟုတ်ကဲ့ကောင်းပါပြီခင်ဗျာဆိုတော့ဒါကတော့ဒီအီးမေးလ်နဲ့ရေးသားပေးဖို့ထားတဲ့စာပေါ့လေဆိုတော့ကိုကြောင့်မို့ထုံးမေးချင်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုဂ္ဂလိကကျောင်းတွေနဲ့အခုဒေ
မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးမြတ်မရှာတဲ့ကျောင်းတွေဘယ်လောက်ရှိလဲဆိုတာတော့ကျွန်တော်ဟို systematically တော့မကြည့်ရသေးပါဘူးကျွန်တော်လည်းအဲ့အတွက်လည်းအချိန်မရသေးပါဘူးဒါပေမဲ့ကျွန်တော်သိတဲ့လောက်ကတော့မြန်မာနိုင်ငံမှာအခုရှိနေတဲ့ကျောင်းအများစုပေါ့နော်အကုန်လုံး public ကျောင်းအများစုဟာ for profit ပေါ့နော် for profit ကျောင်းတွေကဆိုတော့ကျွန်တော်အဲ့ for profit ကျောင်းတွေအနေနဲ့သူတို့ကလည်းဒီကျွန်တော်သိတဲ့လောက်ဒီ business registration ရှိရတယ်ရှိကြတယ်ပေါ့နော်ကျွန်တော်တို့ကတော့ NGO လက်မှတ်နဲ့ပဲကျွန်တော်တို့ကျောင်းကိုဖွင့်ပြီးတော့ရည်တည်နေပါတယ်ပြီးတော့ကျွန်တော်တို့ကျောင်းမှာဆိုရင်လည်းကျွန်တော်က not for profit ကိုဟိုရှေ့ရှုတဲ့ကျောင်းတစ်ခုအနေနဲ့လည်းကျွန်တော်တို့ကျောင်းသားတွေမှာရွေးတဲ့အခါကျရင်ငွေမရှိတဲ့ကျောင်းသားတွေကိုလည်းကျွန်တော်တို့ကပညာသင်ကိုရဲရဲရိုးရိုးပေးပြီးတော့ကျွန်တော်ကခေါ်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတစ်ခါမေးချင်တာတော့ဟိုပါမက်ဤထုံးပါကျွန်တော်ဒီမြန်မာနိုင်ငံမှာပေါ့လေအခုလိုမျိုးဒီအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းမှာကဏ္ဍအသီးသီးမှလည်းလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့သူတွေရှိပါတယ်ဆိုတော့မက်ဤထုံးကတော့ဒါပညာရေးကဏ္ဍမှာပြန်လာပြီးတော့လှုပ်တာပေါ့လေဆိုတော့ဒီရန်ကုန်မှာပြန်လာပြီးတော့ဘလို့တင်နှံမျိုးတွေကိုဖွင့်ဖို့ကြိုးစားလဲဘာကြောင့်ဟိုဒီလိုတင်နှံမျိုးတွေကိုရွေးချယ်ပြီးတော့ဖွင့်ဖို့ကြိုးစားတာလဲခင်ဗျအထက်တူတူဖြည့်ပေးပါ โอเคโอเคว่าเจสซี่วันสรุปแม่มีเปลือกเตียวมีจิมาเลยกูรู้อาชีพนี้มีบาปอเลยที่แม่มีเปลือกเตียวนี่ยินสัญญาได้แค่แค่เรื่องมาพี่เลยเอาปอที่ตั้งสัญญาเนี่ยนี่เลยวันวันปีรอพิเศษเปจินเนี่ยเกิดจากกูเปียวว่าส่วนบาปเป็นเลยเขมรแค่ดูรูปที่พี่ว่าเขมร
ဒီချက်ထရိနင်းလုပ်မယ်လို့ဒီမှာအရင်တော့ပြောတဲ့အတိုင်းဒီချက်ထရိနင်းလုပ်တဲ့ဖက်တာစီမှာနည်းနည်းနဲ့မဆုံးမစ်ပေါ့နော်လုပ်ပိုင်ခွင့်ကိုအများဆုံးထောင်ရပေးစီချင်ပါတယ်ဒေါက်တာကျော်မိုးထွန်းကတူတူလေးပြောပြပါအောင်ခင်ဗျာခက်ခဲတွေပြည်လဲဖို့အတွက်ဆိုလို့ရှိရင်အဓိကဘာတွေကိုဖြည့်ရှင်းပေးစီချင်တာလဲခင်ဗျာသက်ဆိုင်ရာအနေနဲ့
โอเคครับเนี่ยตั้งแต่นี้เนี่ยเราดีรู้มั้ยอย่างน้อยก็เนาะลุกทุ่งลงนี้ดีเนี่ยปฏิบัติดีรออย่างติ้งแจ่มหมู่ไม่ใช่อ๋อลุกไปสิจินมาเลยล่ะอสุยะอนีเนี่ยปะเนาะอะคูดีแหละโหชิคิกะโหอีตะนีคิกะโหพอลิซีดีได้จิ้นตรงเนี่ยอุมาเปดีเจ้ามาส่วนจนเราดีอ๋อยัดกั่วดีนิ้วเนี่ยดีมาตะเส้นๆต้มบะ4เป้เจ้าจ้าอะไรดีบาเลยปะเนาะดาริก็ไม่รู้อะตอกอูโหลจนเราเทมมาเลยดิโอเคครับเนี่ยเราดีไดอะห์ลีไลน์ซุนิกัน
နေ့ညတရားရည်လိုင်းဆွေးနွေးခွင့်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုတ္တအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းတနင်္ဂနွေနေ့မနေ့ပဲအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့တနင်္ဂနွေနေ့ညနေထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 16.25 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကြီးညာပေးပါမယ်ရှင
်နောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတိုင်းပြည်အနောက်မြောက်ကကမ်းခြေအနီးကနေတင်းငွေနဲ့မှာဆန်းတပ်ပြုတ်လိုက်ကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲကပြောပါတယ်မြောက်ကိုရီးယားရဲ့ရန်လိုတဲ့လူရအပေါ်သူတို့အနေနဲ့အနီးကစောင့်ကြည့်နေကြောင်းနဲ့ဖြစ်လာနိုင်တဲ့အခြေအနေတွေအတွက်အစင်းနဲ့ပြင်ဆင်ထားကြောင်းတောင်ကိုရီးယားစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြောက်ကိုရီးယားရဲ့အခုပက်ထင်းတပ်ဒုံးကျည်ဆန်းတပ်ပြုတ်မှုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြပြီးဒီလူရအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်ထန်ကန့်ကွက်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်FBI ပြည်တော်စုထောက်လိုင်းစုံစမ်းစစ်ဆေးရေးဗျူရိုအကြီးအကဲအသစ်အမည်ကိုအစောဆုံးရှေ့သတင်းပတ်အတွင်းမှာသိရှိနိုင်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ FBI အကြီးအကဲအသစ်ဘသူဖြစ်တယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ဗာဂျီးနီးယားပြည်နယ်လင်ချ်ဖတ်မြို့မှာရှိတဲ့ Liberty Tech တို့ရဲ့ဘွယ်နှင်းသဖြင့်အခမ်းအနားမှာမင်းကွန်းပြောကြားဖို့အသွား Air Force One လေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရတဲ့ပြည်ပကဖြည့်ရှင်းဆိုင်ရာမဟာမင်းကြီးခရစ်စတော့စတာလီယာနစ်ဆာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစာနာမှုအကူအညီပေးရေးဆိုင်ရာမြေပြင်အခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံမှာမေလ12ရက်ကနေ14ရက်နေ့အထိအလဲပတ်ရောက်ရှိနေပါတယ်။စတာလီယာနစ်ဆာရခိုင်ပြည်နယ်တွင်းကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာနိုင်ဖို့အတွက်စစ်တွေမျိုးကိုစနေနေ့နောက်ပိုင်းကရောက်ရှိလာကြောင်းပြည်내အစိုးရတာဝန်ရှိသူတွေကပြောပါတယ်။ EU အနေနဲ့မြန်မာနိုင်ငံကိုမေ့မထားကြောင်းမြန်မာနိုင်ငံအတွက်စံတော်မှုအကူအညီတွေနဲ့ဘေးအန္တရာယ်လျှော့ချနိုင်ရေးဆိုင်ရာအကူအညီယူရို12တန်းအကူအညီပေးမှာဖြစ်ကြောင်းမဟာမင်းကြီးကကြေညာခဲ့ပါတယ်။တမန်တော်ဒေါ်နယ်ထရမ့်ရဲ့ကမ္ဘာစီးပွားရေးဆိုင်ရာချင်းကပ်လှုပ်ဆောင်မှုဟာဆက်မှုထိပ်သီးနိုင်ငံကြီးတွေအတွက်ပိုပြီးအဆင်ပြေစေမယ်လို့ယုံကြည်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူးချင်းကအီတလီနိုင်ငံဘာရီမြို့မှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှာကမ္ဘာဗန္ဓာရေးကောင်ဆောင်တွေနဲ့တွေ့ဆုံပြီးမှပြောကြားလိုက်ပါတယ်ခင်ဗျာ။
တရင်ချင်းချင်းကိုကိုယ်စုံဝင်လိုက်ကြေညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှာကတော့ဒေါက်ခင်မျိုးသက်ဖြစ်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေးဗ်မက်နက်ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအမေရိကန်တန်တင်းငွေနေမနေ့ပဲမြန်မာဘာသာအစီအစဉ်ကိုနားဆင်ခဲ့တဲ့အတွက်သောတာရှင်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.